အရေးစစ်ဆိုရအဆက်ဆက်မှာဒီမိုကရေစီရေလှုပ်ရှားမှုကြောင့်ပြပကိုရောက်ရှိပြီးပိတ်ပင်ခံထားရတဲ့အမည်မဲစီးရင်မှာပါဝင်နေတဲ့မြန်မာနိုင်ငံသားတွေပြည်တွင်းပြန်လာနိုင်ရေးပထမရက်တရာအတွင်းအကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်ကြောင်းဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကမနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဂျပန်အပါအဝင်နိုင်ငံအတော်များများမှရှိတဲ့မြန်မာနိုင်ငံသားဟောင်းတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာရဖို့တက်ဆိုင်ရာမြန်မာတန်ယုံတွေနဲ့ဆက်ဆံရမှာဘလို့အခက်ခဲတွေရှိနေပါသလဲဆိုတာဆက်လက်နားဆင်ပါရှင်။ NLD အစိုးရတက်လက်ထက်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ပထမရက်တရအတွင်းဘာတွေဆောင်ရွက်သွားမလဲဆိုတာနဲ့ပတ်သက်လို့ဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ရဲ့ပြောကြားချက်ကိုမနေ့ကပြန်ကြားရေးဝန်ကြီးဌာနရဲ့ Facebook မှာဖော်ပြခဲ့တာပါ။ပြည်ပရောက်မြန်မာနိုင်ငံသားတွေကရာဇဝတ်မှုကင်းရှင်းပြီးယုံကြည်ချက်ကြောင့်ဒါမှမဟုတ်နိုင်ငံရေးလှုပ်ရှားမှုကြောင့်အမည်မဲစီးဖော်ပြခံထားရသူတွေကိုပယ်ဖျက်နိုင်ရေးကြိုးပမ်းဆောင်ရွက်သွားမယ်အကြောင်းဦးကျော်တင်ကအခုလိုပြောသွားပါတယ
်။ရာဇဝတ်မှုတွေပဲကျူးလွန်သွားတဲ့ဟာမျိုးတွေမဟုတ်ဘဲနဲ့နိုင်ငံရေးယုံကြည်တက်နဲ့ဆိုလို့ရှိရင်အဲ့လိုပိတ်ပင်တမ်းမြစ်ထားတာဆိုရင်အဲ့လိုလူတွေပြန်လာခွင့်ရအောင်ကျွန်တော်တို့အနေနဲ့သက်ဆိုင်ဝန်ထမ်းတွေညှိနှိုင်းပြီးတော့ဒါအလင်းရက်တရာတွင်အဆင်ပြေအောင်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒါ့အပြင်ပြည်ပရောက်မြန်မာနိုင်ငံသားဟောင်းတွေဟာနိုင်ငံရေးစီးပွားရေးနဲ့ပညာရေးစတာတွေမှာနိုင်ငံတကာအတွေ့အကြုံတွေရှိတဲ့အတွက်မြန်မာနိုင်ငံကိုဖိတ်ခေါ်ပြီးတိုင်းပြည်တည်ဆောက်ရေးမှာပါဝင်နိုင်အောင် NLD အစိုးရကစ조사ဆောင်ရွက်သွားမှာဖြစ်တယ်လို့လဲဆိုပါတယ်။ဒီအတွက်လည်းသူတို့တွေကိုပြည်တွင်းနေထိုင်ခွင့်ဗီဇာတက်တန်း6လအထိတိုးမြင့်တက်မှတ်ပေးဖို့ဆောင်ရွက်နေကြောင်းဥကြော်တင်ကအခုလိုပြောပါတယ်
။ပြည်ပရောက်နိုင်ငံသားဟောင်းတွေပေါ့နော်။သူတို့တွေမြန်မာနိုင်ငံကိုလာမယ်ဆိုရင်28လောက်ပဲခွင့်ပြုတာမျိုး social visit ခေါ်တာပေါ့နော်။အဲ့ဒါမျိုးအဲ့ဒါတဲ့ပုံမကြကြမှာ3လတန်းနေ6လတန်းနေအဲ့လောက်ထိတိုးမြင့်ကြကြနေခွင့်ရဖို့သူတို့လျှောက်လာရည်နဲ့ပတ်သက်ပြီးတော့ပုံမပြီးတော့လွယ်ကူလင်းမြန်တွက်လက်စီဖို့ဒါမျိုးကျွန်တော်တို့ဟိုပါပေါ့ဖြည့်လျှော့ပေးမှုတွေကျွန်တော်တို့ဆောင်ရသည်သက်ဆိုင်ဝန်ထမ်းနဲ့အညီတိုင်းဆောင်ရသွားဖို့လုပ်နေတာရှိပါတယ
်အခုလိုပြပရောက်မြန်မာနိုင်ငံသားဟောင်းတွေပြန်ခွင့်ရဖို့ NLD အစိုးရကစတင်စ조사ဆောင်ရနေချိန်မှာပဲသက်ဆိုင်ရာမြန်မာတန်ယုံတွေနဲ့ဆက်ဆံရာမှာအခက်အခဲတွေအများကြီးရှိနေတဲ့ကြောင်းအမည်မဲစီးရင်ထည့်သွင်းခံထားရတဲ့ဂျပန်နိုင်ငံရောက်မြန်မာအရေးတက်ကြွလှုပ်ရှားနေသူကိုထွန်းဝေက VOE ကိုပြောပါတယ
်အခုလက်ရှိအစိုးရပြောင်းသွားပြီဆံမက်တွေကပြောင်းနေသေးပါဘူးအဲ့တော့မြန်မာကိုယ်ကကိုရခင်တော့တော်တော်များများမပြောင်းရသေးပါဘူး။ဘာကြောင့်မပြောင်းရလဲဆိုတော့ဆံရုံပတ်စံပြောင်းလို့ဆိုလို့မပြောင်းလဲ။မပြောင်းသေးတာပါ။ဘာကြောင့်ပတ်စံပြောင်းလဲဆိုတော့ပြည်လေးလေးပတ်စံ။ဘာဒီဆိုရလဲဆိုရင်အခုဆိုရတဲ့လက်ဆံကိုရောက်တော့ပြည်ရေးစီဒီမှာသုံးမယ်။မိမလာတဲ့နေရာတွေမှာသုံးမယ်ဆိုလို့ရှိရင်ပြည်ရကျိုးနှက်ပါရဲ့။အဲ့တည်းလူရဲ့ဒုရောဒုရောနဲ့မြန်မာဆံရုံကဆံမဲ့မရင်လို့မပြောင်းရသေးပါဘူး။ဆိုရပြောင်းလဲွားလူရဲမပြောင်းလဲဆိုဒီလူရောမယုံလို့မပြောင်းရသေးဘူးအများကြီးရှိတယ်လို့ကျွန်တော်သုံးသပ်မိပါတယ
်ဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကတော့မြန်မာတန်ယုံတွေဟာပြပရောက်မြန်မာနိုင်ငံသားတွေအားကိုအားထားရာအဖြစ်ဂျိုးပန်းဖော်ဆောင်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ပြပမှာရှိတဲ့မြန်မာတန်ယုံတွေနဲ့ဆက်ဆံရမှာအခက်အခဲတွေရှိနေပြီးအခုချိန်ထိပြည်ဝင်ခွင့်ဗီဇာမရသေးသူတွေတဲ့ရှင်လေးလုံးလှုပ်ရှားမှုမှာထင်ရှားခဲ့တဲ့ကျောင်းသားခေါင်းဆောင်ဟောင်းတွေဖြစ်တဲ့ကိုမိုးသီးစွန်နဲ့မခင်အုံမာတို့လည်းပါဝင်ပါတယ်။သူတို့နှစ်ဦးကိုထိုင်းနိုင်ငံမြန်မာတန်ယုံကဘာအကြောင်းပြချမ်းမှမပေးဘဲဗီဇာအခုချိန်ထိထုတ်မပေးသေးဘူးလို့ဆိုပါတယ်ရှင်။